ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်မယ်ဆိုတဲ့အစီရင်ခံစာပါအချက်တွေထဲအရေးအကြီးဆုံးပြင်ဆင်ရမယ့်အချက်နဲ့စိန်ခေါ်ချက်အများဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းသုံးသပ်ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းအရသွားမယ်ဆိုရင်တပ်မတော်ရာကိုယ်စားလှယ်ရဲ့သဘောတူညီချက်မပါဝင်ရင်အခက်အခဲရှိနိုင်ကြောင်းလည်းသုံးသပ်ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့နိုင်ငံရေးပါတီအသီးသီးနဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကပြည်တော်စုလွှတ်တော်ကိုယ်စားလှယ45ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3865ချက်ကိုတနင်္လာနေ့ကပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်3900ကျော်ထဲမှာအရေးကြီးဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မင်္ဂလာတုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ
်။အရေးကြီးဆုံးကတော့436လို့ပဲထင်ပါတယ်။ဟုတ်ကဲ့။အဲ့ဒါမှာကျန်တဲ့အချက်တွေမှာဒီသဘောထားမတိုက်ဆိုင်ဘူးဒီလွှတ်တော်မှာဖြစ်နေတော့ရွေးကောက်ပွဲနဲ့တက်လာတဲ့လွှတ်တော်တွေမှာပဲဖြစ်ပေါ့နော်အဲ့ဒီမှာကျန်တဲ့ပုံကိုယ်တွေအားလည်းသူတို့ရဲ့သဘောဆန္ဒနဲ့ပြင်ဆင်နိုင်မယ်လို့ထင်ပါတယ်အဲ့တော့အရေးကြီးဆုံးကတော့အရင်တုန်းကလည်းပါတီဘက်ကနေလက်မှတ်တွေကောက်ပြီးတော့ကမ်ပိန်းတွေပါတောင်လုပ်ခဲ့တဲ့အားမျိုးရှိပါတယ်အဲ့တော့436လို့ပဲကျွန်တော်ထင
်ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်436ကကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရရှိဖို့နဲ့အဲ့ဒီနောက်ပြည်လုံးကျဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်။436ခါခွေးမှာတော့436ကကြီးမှာမပါတဲ့ပုံမှန်တွေကိုပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားတာဖြစ်ပါတယ်။ပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD နဲ့ရခိုင်မျိုးသားပါတီတို့ကတင်ပြထားတဲ့အချက်တွေကိုဦးအောင်လှိုင်ဝင်းကအခုလိုဆက်ပြောပါတယ
်။ NLD ဘက်ကပြင်ကျင်တာကပုံမှန်436ကကြီးကိုလွတ်တော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့၃ပုံ၂ပုံကျော်နဲ့ပြင်ဆင်ပြီးတော့ပြည်လုံးကျဆန္ဒခံရေးပွဲကျင်းပ။အဲနောက်တစ်ခါခါကွေးမှာကျတော့တိတ်ပြီးတော့အရေးမကြီးတဲ့အချက်တွေကိုကန့်သတ်ထားတဲ့ခါကွေးကိုကျတော့ NLD ဘက်ကဟာရင်ပြောမှာနော်၃ပုံ၂ပုံနဲ့ပြင်ရမယ်။အဲ့တော့ NLD ဘက်ကတော့တိတ်အပြောင်းလဲမရှိဘူး။အရင်85ရာခိုင်နှုန်းကျော်ကို3ပုံ2ပုံပေါ့69ရာခိုင်နှုန်းနဲ့ပြောင်းလဲပေါ့ရခိုင်ဘက်ကကြတော့သူကအဲ့ဒီ36ကကြီးကိုကိုယ်စားလှယ်ရဲ့3ပုံ2ပုံနဲ့ပြင်ဖို့သဘောတူတယ်။နောက်ဥမခါခွေးကိုကြတော့ကိုယ်စားလှယ်ရဲ့50ခိုင်နှုန်းကျော်နဲ့သဘောတူဟုတ
်ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုရင်တက်မတော်သားလွတ်တော်ကိုယ်စားလှယ်ရဲ့ထောက်ခံမှုမရရင်ပြင်ဆင်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပါတယ
်။အခုလက်ရှိအခြေအနေကတော့အဲ့ဒီကိုသွားဖို့ဆိုတာကဖွဲ့စည်းပုံတန်းကြောင်းနဲ့အညီသွားမယ်ဆိုရင်တော့တက်မတော်သားတွေသဘောတူမှရမှာပေါ့နော်အဲ့တော့တက်မတော်ဘက်ကဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းဆရာတို့လည်းကြားမှာတက်မတော်ဘက်ကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်အခဲတော့ရှိလာနိုင်တာပေါ့နော် DVD ပေါ်မှာတော့ဟုတ
်ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ချင်းပြည်နယ်အမှတ်9ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ပူးခင်ကန်းလျံကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဒီကြီးဆုံးကတော့ဟိုအခက်အခဲက436ပေါ့ဒါဒီကောင်ကျွန်တော်တို့လည်းသုံးပုံပုံလို့ပြန်ထားပါတယ်ပြီးတော့လူထုဆန္ဒမှာလည်းမေးပေးနိုင်သူမဟုတ်ပဲနဲ့မေးလာရောက်ပေးတဲ့လူရဲ့ထက်ဝက်ကျော်ပေါ့ကျွန်တော်တို့ပြန်ထားပါတယ်သူ့အမှုရင်းကတော့မေးပေးနိုင်သူဆိုတော့ဘလို့မှဖြစ်နေပေးတာပုံမှန်တော့မှတနင်္ဂနွေလုံးမှာ50ရာခိုင်နှုန်းလုံးမေးခဲ့တာပေါ့အဲ့ဒီ55ရာခိုင်နှုန်းမဟုတ်ပဲနဲ့သုံးပုံပုံလို့ရှိတော့ဆော့ချင်တော့ကျွန်တော်တို့ဖွဲ့စည်းပုံကိုတိတ်လွယ်တာလည်းမဟုတ်ဘူးတိတ်ခက်ခဲတာလည်းမဟုတ်အနေတော်လောက်နဲ့ပြင်းစင်လို့ရမှာပေါ့ဒါတော့တမလောပေါ်မှာလည်းမူတည်လိုက်မယ်လေသူတို့လည်းဒီတူတန်းပေါ်50အနေထားတိုက်ပြင်းနေထားကိုတော့သူတို့ထောက်ဆုံးမယ်လို့မျှော်လင့်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်အတွင်းမှာအကျဉ်းနဲ့ဆွေးနွေးနိုင်ပွဲရှိတဲ့တင်ပြချက်တစ်ခုကတော့တမလောသားလွှတ်တော်ကိုယ်စားလှယ်ပါဝင်မှုကိုရှော့ချတာပဲဖြစ်ပါတယ် NLD ပါတီကတတိယအကြိမ်လွှတ်တော်သက်တမ်းမှာတမလောသားပါဝင်မှုကို15ရာခိုင်နှုန်းစတုဒ္ဒအကြိမ်မှာ10ရာခိုင်နှုန်းနဲ့ပြင်စမအကြိမ်မှာ900ခိုင်နှုန်းထိထားရှိဖို့တင်ပြထားတာဖြစ်ပါတယ်။တိုင်းသားလွှတ်တော်ကိုယ်စားလှယ်တချို့ကတော့သူတို့ပြည်နယ်တွေရဲ့လုံပိုင်ခွင့်တိုင်းသားလူမျိုးတွေရဲ့ရပိုင်ခွင့်စားရတွေတိုးမြင့်ရေးဟာဖွဲ့စည်းပုံမှာပြင်ဆင်ရမယ့်ရေးကြီးအချက်တွေဖြစ်ရှုမြင်တာတွေရှိပါတယ်။